2023ခုနှစ်ဟာကိုရီးယားကျွန်းဆွယ်မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားအာဂါသစူးစမ်းလေ့လာရေးကဏ္ဍမှာအပြိုင်ဆိုင်ဖြစ်ခဲ့တဲ့ထူးခြားတဲ့နှစ်ဖြစ်သုံးသပ်ကြပါတယ်။မေလ25ရက်နေ့မှာတောင်ကိုရီးယားဟာအာဂါသပတ်လန်ဒန်ကိုဂျူရုလွတ်တင်နိုင်တဲ့ပြည်ရင်းပြည်ဒုံးကျည်တစ်ခုကိုပထမဆုံးချိန်သုံးပြနိုင်ခဲ့တယ်လို့ရပ်ပိုင်းမဲ့ချပြီးမြောက်ကိုရီးယားဘက်ကလည်းအာဂါသစခန်းအသစ်တစ်ခုကနေဒုံးမြန်ဒီဇိုင်းအသစ်တစ်ခုကိုထုတ်လုပ်ပါတယ်။တောင်ကိုရီးယားရဲ့ new ဒုံးပစ်လောင်ချာဟာပထမဆုံးပြည်ရင်းပြည်ဒီဇိုင်းဖြစ်ပြီးတော့ဆက်ဖက်နဲ့အရက်ဖက်သုံးဂျူရုတွေကိုပတ်လန်းချောင်းတွေကိုပြက်လွတ်နိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ Cholima 1 Booster လို့နာမည်ပေးထားတဲ့ဒုံးမြန်ကတော့မေလာထဲမှာဆန်းသက်တုန်းကမအောင်မြင်ခဲ့ပေမဲ့လက်ရှိအဆင့်မြင့်ဆုံးနောက်ဆုံးပေါ်နည်းပညာအဖြစ်နဲ့တည်တည်သာသာထူးခြားနေတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုကအာဂါသကိုတိုင်းပြည်အင်အားခြုံလွှမ်းတိုက်ပြတာနိုင်မှုဖြစ်ညွှန်းဆိုပြီးတော့တောင်ကိုရီးယားသမ္မတဟောင်းမွန်ဂျေအင်ကတော့2021ယူရီဒုံးပြန်ပထမဆုံးဖြစ်လွတ်တုန်းကကိုရီးယားအာဂါသခေတ်စီကိုချင်းကပ်လာနေပြီလို့ပြောပါတယ်။